မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ IIMM အနေနဲ့မြန်မာနိုင်ငံအတွင်းကဆိုးဝါးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပေါ်ရာဇဝတ်ကြောင်းအရအရေးယူတရားစွဲဆိုနိုင်မှုလုပ်ငန်းစဉ်တွေစတင်နေပါပြီ။ဒီကုလစုံစမ်းရေးအဖွဲ့ရဲ့ပထမဦးဆုံးအစီရင်ခံစာကိုကုလလူ့အခွင့်အရေးကောင်စီကိုဒီကနေ့တင်သွင်းတယ်လို့ဘလို့လုပ်ငန်းဆောင်ရွက်သွားမလဲဆိုတာကိုလည်း IIMM အဖွဲ့အကြီးအကဲဖြစ်သူကရှင်းလင်းခဲ့ပါတယ်။အခုလုပ်ငန်းစတင်လိုက်တဲ့ IIMM နဲ့အရင်ရရှိထားတဲ့ကုလအချက်လက်ရှာဖွေရေးအဖွဲ့ FFN တို့သဘောတဘာဝဘယ်လိုကွာခြားသလဲကိုသားညိုကပြောပြပေးမှာပါရှင
်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလစုံစမ်းရေးအဖွဲ့ရဲ့လုပ်ပိုင်ခွင့်သူရဲ့လက်ရှိလုပ်ငန်းစဉ်မျှော်လင့်ထားချက်စသဖြင့်ကိုဒီဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Nicholas QMGM ကဒီနေ့လူခွင့်ကောင်စီမှာရှင်းလင်းပြောပါတယ်မြန်မာနိုင်ငံတွင်ရိုဟင်ဂျာနဲ့အခြားလူနည်းစုလူမျိုးတွေပေါ်လူခွင့်ချိုးဖောက်မှုတွေကိုရေးယူနိုင်ဖို့ဒီဖွဲ့ဖွဲ့စည်းတာကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူ့ခွင့်ကောင်စီကနေပြီးတော့တီးပြုတ်ဆုံးဖြတ်ပေးခဲ့တာပါသူတို့ရဲ့လုပ်ငန်းစဉ်မှာနိုင်ငံတကာကပူးပေါင်းကူညီကြဖို့ကိုလည်းကုလစုံစမ်းရေးအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Nicholas QMGN ကအခုလိုတောင်းခံပြောပါတယ
် The success of the mechanism will be dependent on the cooperation and support of member states
ဒီဖွဲ့ရဲ့အောင်မြင်မှုဟာအဖွဲ့ဝင်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံကူညီမှုအပေါ်မူတည်နေပါတယ
်သူအနေနဲ့မြန်မာအစိုးရနဲ့ထိစပ်ဖို့အတွက်အကြီးအကဲကြိုးပမ်းခဲ့သလိုပဲမြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရဖို့ကိုလည်းဆက်ပြီးတော့ကြိုးစားသွားမယ်လို့ Nicholas QMGN ကပြောခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဘက်ကဘလို့တုတ်ပြန်တယ်လဲဆိုတော့သူမပြောပါဘူး။ဒီဖွဲ့နဲ့အရင်တုန်းကဒီ FFM အချက်လက်စုဆောင်ရေးကုလအဖွဲ့ကိုဘလို့ကွာခြားတယ်လဲဆိုတာနဲ့ပတ်သက်လို့မြန်မာလူခွင့်ရေးလှုပ်ရှားသူမက်ခီအုံမာကိုကျွန်တော်မေးကြည့်ပါတယ
်။ FFM ကကြတော့လူခွင့်ရေးချိုးဖောက်မှုတွေကိုအချက်လက်ရှာဖွေတာ။ဒါပေမဲ့ဒီ IIMM ကကြတော့2017ကနေစပြီးတော့မှမြန်မာနိုင်ငံမှာဖြစ်နေတဲ့အဆိုးဝါးဆုံးသောနိုင်ငံတကာရာဇဝတ်မှုတွေနဲ့ပြီးတော့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုတက်တေကောက်ယူမယ်စုဆောင်းမယ်ထိမ့်သိမ့်မယ်ပြီးရင်သူတုံ့တက်ပြင်ဆင်မယ်နောက်တစ်ခုသူလုပ်ရမယ့်လောက်ကပါလဲဆိုလို့ရှိရင်နိုင်ငံတကာဥပဒေစံချိန်စံညွတ်နေတဲ့အနည်းဒီလွတ်လပ်ပြီးတော့မှတရားမျှတတဲ့ရာဇဝတ်မှုတရားစီရင်ရေးဆောင်ရွက်မှုတွေအမြန်ဆုံးဖြစ်ပေါ်လာဖို့အတွက်ကိုသူကဆောင်ရွက်ပေးရမယ်နိုင်ငံတွင်းသာမန်ပုံရင်ဒေတာဆိုင်ရာနဲ့နိုင်ငံတကာလွတ်လပ်တဲ့တရားရုံးတွေမှာဒီအမှုတွေကိုတရားစွဲဆိုမှုတွေကိုဖြစ်လာဖို့အတွက်ကိုသူကအမြန်ဆုံးဖြစ်လာဖို့အတွက်သူစူးစမ်းပေးရမယ်ဖြစ်လာပြီးတရားစွဲမှုတွေရှိလာပြီဆိုလို့ရှိရင်တရားစွဲဖို့အတွက်ဒီအမှုတွေအစဉ်နဲ့ဖြစ်အောင်လို့သူပြင်ဆင်ထားရမယ်အဲ့ဒါသူလောရမဲ့တာဝန်ဖြစ်ပါတယ်ရှင
်ဒါနဲ့ပတ်သက်လို့အလားတူမျိုးကျွန်တော်လေ့လာကြည့်မလို့ယူကိုစလာဗ်တို့အရင်တော့ကသူစူးစမ်းခဲ့တဲ့ကုလသမဂ္ဂတရားရုံးတွေရှိတာကိုအဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကအဲ့လိုအလားတူတရားရုံးတွေပေါ်လာနိုင်ခြေရှိလားဒါမှမဟုတ် ICC ဟာမျိုးသွားနိုင်လားဘလို့တရားရုံးမျိုးသွားနိုင်မလဲ
IIMM ကကြတော့ဘာနဲ့သွားတူလဲဆိုတော့လက်ရှိမှာဟိုစီးရီးယားမှာဖွဲ့ထားတဲ့သူတို့ခေါ်တာတော့ဟို IIIM လို့ခေါ်တယ်အဲ့ဒီရန်ဒီယာနဲ့သွားတူတယ်ဆိုတော့ခုနကတော့ ICC ကိုလွှဲပေးဖို့ဆိုတဲ့ဥစ္စာကိုလည်းကျွန်တော်တို့ဆက်ပြီးတော့မပြောနေတာလည်းရှိတယ်ဒါမဲ့တစ်ချိန်တည်းမှာပဲလွတ်လပ်တဲ့တရားရုံးအရင် Yugoslavia လို့မျိုး Rwanda တုန်းကလို့မျိုးလွတ်လပ်တဲ့တရားရုံးဖွဲ့နိုင်မှုကိစ္စတွေလည်းတွန်းနေကြတယ်ဆိုတော့နီးလန့်နေတော့အများကြီးရှိရဲ့ရှင့
်အခုကုလစုံစမ်းရေးအဖွဲ့ကဦးဆောင်မဲ့ Nicholas QMGN ဟာ Bosnia, Sierra Leone, အရှေ့တီမောနဲ့ Cambodia ကစစ်ရာဇဝတ်မှုကြီးတွေပေါ်မှာနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေအတွင်ပါဝင်ခဲ့တဲ့အတွေ့အကြုံကြီးတဲ့ American ဥပဒေပညာရှင်တူဖြစ်ပါတယ်အခုလိုဒီရာဇဝတ်မှုကြီးတွေကိုဖော်ထုတ်တာဟာအတော့ကိုအချိန်ယူရတဲ့လုပ်ငန်းစဉ်ဖြစ်တယ်လို့သူ့အတွေ့အကြုံကိုလည်းကုလလူခွင့်ကောင်စီကိုရှင်းလင်းပြောခဲ့ပါတယ
် I've seen that achieving justice for mass crimes is a long and difficult journey.
ဒီလိုရာဇဝတ်မှုကြီးတွေပေါ်တရားမျှတမှုရဖို့ဆိုတာခီးရှည်ပြီးအတော်ကိုခက်ခက်ခက်ခက်လုပ်ရတာပါကမ္ဘောဒီးယားကခမာနီခုံရုံးဆိုရင်1980ကာလလောက်ကရာဇဝတ်မှုတွေကိုပြီးခဲ့တဲ့နှစ်ကမှအမိန့်ချနိုင်ခဲ့ပါတယ်ရာဇဝတ်မှုကျူးလွန်ပြီးနှစ်40လောက်မှအမိန့်ချစီးနိုင်တာပ
ါဒါပေမဲ့လို့လေဘလူးပင်အချိန်တွေပဲကြာပါစေနင့်နာခံစားခဲ့ရသူတွေအတွက်တရားမျှတမှုကတော့ရှောင်ဖယ်နေလို့မရဘူးလို့သူကမှတ်ချက်ပေးပါတယ်လူ့ခွင့်ကောင်စီပေါ်မှာတင်သွင်းတဲ့ဒီဖွဲ့ရဲ့အစီအစဉ်စာအဆုံးသတ်မှာတော့ဒီစိုးစိုးဝါရာဇဝတ်မှုကျူးလွန်လာတဲ့အပေါ်မှာအပြစ်ပေးအရေးမယူနိုင်ဘဲနဲ့လူငယ်ခွင့်ရနေတာဟာရှစ်ဆက်အကြမ်းဖက်မှုတွေချိုးဖောက်မှုတွေကိုထပ်ဖြစ်ဖို့အားပေးရရောက်တယ်လို့ပဲနိုင်ငံတွင်းသာမကဒေသတွင်းငြင်းငြင်းရေးနဲ့လူငယ်ရေးကိုပါချင်းချောက်တဲ့အခြေအနေဖြစ်တယ်လို့အမှတ်ချက်ပြုရေးသားထားပါတယ်ခင်ဗျာ